ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့တောင်းဆိုပြီးပါလက်စတိုင်းသားတွေနဲ့အတူရပ်တည်ကြောင်းပြသတဲ့လူမှုစုဝေးဆန္ဒပြပွဲတွေကမ္ဘာနိုင်ငံအတော်များများမှာဒီရက်ပိုင်းဆက်တိုက်ပေါ်ပေါက်နေပါတယ်။လန်ဒန်မြို့ကအထင်ကရမာဘယ်အတ်မော်ဦးကြီးရှေ့မှာဒီစနေနေ့တုန်းကလူတသိန်းကျော်စုဝေးပြီးတော့အစိုးရရုံးတွေစိုက်ရာ White Hall အရက်ကိုချိတက်ခဲ့ကြပြီးပါလက်စတိုင်းသားတွေကိုထောက်ခံဆန္ဒပြကြပါတယ်။ Austria နိုင်ငံ Sydney မြို့လယ်မှာလည်းစနေနေ့ကလူတွေထောင်ထဲကြီးချိတက်ခဲ့ကြပြီး Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရှုံချတဲ့ကျွေးကျော်သံတွေနဲ့ဆန္ဒပြကြပါတယ်။အလားတူအီတလီနိုင်ငံရောမမြို့ Spain နိုင်ငံ Madrid မြို့ Turkey နိုင်ငံ Istanbul Germany နိုင်ငံ Düsseldorf စတဲ့ဒီဥရောပကမြို့ကြီးတွေအပြင် Africa အာရှနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေမှာလည်း Palestine ကိုထောက်ခံတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အစ္စရေးနိုင်ငံ Tel Aviv မြို့ပါလဲစနေနေ့ညနေပိုင်းတုန်းကကာကွယ်ရေးဝန်ကြီးဌာနရှေ့မှာ Tel Aviv မြို့ကန်ရာနဲ့ချီစုဝေးဆန္ဒပြကြပါတယ်။နှစ်ဖက်အဖြစ်ခက်ရက်စဲပုံနဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကဂါဇာကိုပြန်ပေးဆွဲခေါ်ဆောင်ခံခဲ့ရသူတွေကိုပြန်လွှတ်ပေးဖို့ပျောက်ဆုံးနေသူတွေရဲ့ဓာတ်ပုံတွေကိုကင်ဆယ်ပြီးတောင်းဆိုဆန္ဒပြခဲ့ကြတာပါရှင်။